ဣသရေလရွေးကောက်ပွဲကျင်းပဖို့ရသက်တနှစ်ပတ်လိုမှာလက်ရှိဣသရေလဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟုကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကအင်ဖြူရောမှာလက်ခံတွေ့ဆုံပြီးညစာတည်ခင်းအခမ်းအနားပြုရှင်ပါတယ်။ဣသရေလရွေးကောက်ပွဲစိတ်နိကလန်နေချိန်မှာသမ္မတဒေါ်နယ်ထရမ်ကဝန်ကြီးချုပ်နေတန်ယာဟုကိုဒီလိုတွေ့ဆုံဖို့ဆုံးဖြတ်လိုက်တာဟာရွေးကောက်ပွဲမှာနေတန်ယာဟုအရေးသာအောင်အလေးတင်ပေးလိုက်သလိုဖြစ်မယ်လို့သုံးသပ်သူများဆိုနေကြပါတယ်။အခုအချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဣသရေလပြည်သူတွေရဲ့လေးစားအကူအညီကိုအများအပြားရရှိနေခြင်းဖြစ်ပါတယ်။2015ဣသရေလရွေးကောက်ပွဲမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်နေတန်ယာဟုကိုမတွေ့ဆုံဘူးလို့ထူစင်ကအမေရိကန်သမ္မတဘရက်အိုဘားမားကညှင်းဆန်ခဲ့တာဖြစ်ပါတယ်။အခုတချိန်မှာတော့ဣသရေလဝန်ကြီးချုပ်ကအမေရိကမှာနှစ်ရက်ကနေထိုင်ပြီးတနင်္လာနေ့မှာသမ္မတထရမ့်ကအလုပ်သဘောဆွေးနွေးမယ်လို့အင်ဖြူရောပြောခွင့်ရဆာရာဆန်နက်စ်ကဆိုပါတယ်။မစ္စတာနေတန်ယာဟုဟာAIPAC ကို American Israel လူထုရေးရာကော်မတီနှစ်ပတ်လည်ညီလာခံအတွက်နောက်ပတ်ကျရင်ဝါရှင်တန်မြို့တော်ကိုလည်းောက်မှာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်နေတန်ယာဟုဟာ Agri-Lizer မှုစွဲချက်တွေရင်ဆိုင်နေရတဲ့အတွက်လဲ April 9ရက်ရွေးကောက်ပွဲကျရင်ပြန်လည်အရွေးခံရဖို့အကြိမ်နဲ့ရှင်းပြရဖို့ရှိနေပါတယ်။